Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါသေးဗျာ။ Washington Bureau of View American အတန်းကနေ2014ခုနှစ် September 28ရက်တနင်္ဂနွေနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3240နဲ့48တို့ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာ။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာနာနေခင်ဗျာခင်ဗျာကျွန်တော်စံမိုးဝေပါ။အခုမနက်ကြားမယ့်နိုင်ငံတကာသတင်းတွေမှာဆိုလို့ရှိရင်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်တွေကဆီးရီးယားနိုင်ငံမြောက်ပိုင်းတူတကီနယ်စပ်မှာရှိတဲ့အစ္စလာမစ်စစ်သွေးကြွတွေကိုဒီကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။အီဂျစ်နိုင်ငံရဲ့တမရဟောင်းဟော့စနီမူဘာရက်ကိုအမှုစီရင်ချက်ချမှတ်ဖို့အတွက်လာမယ့်နိုဝင်ဘာလအထိတရားရုံးကနေရွှေ့ဆိုင်းလိုက်ပါတယ်။ပါကစ္စတန်နိုင်ငံကသာအသင့်ဖြစ်မယ်ဆိုလို့ရှိရင်အိန္ဒိယနိုင်ငံကငြင်းငြင်းဆွေးနွေးလိုတယ်လို့အိန္ဒိယဝန်ကြီးချုပ်ကပြောဆိုပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလည်းနဲ့အတူတင်ပြပေးပါပါခင်ဗျာ။
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်အထဲမှာတော့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးအမှန်တကယ်ပေါ်ပေါက်လာဖို့အနေထားကဘယ်လိုရှိနေပါပြီလဲ
ယနေ့အထိအနေထားအရတော့ဒီ2014မကုန်ခင်မှာ NCA ပေါ့နော် National Voice for Accord ကိုတိချပေါက်ဖြစ်မယ်လို့ကျွန်တော်ဒီနေ့သုံးသပ်လို့ရတယ်ဘာဖြစ်လို့လဲ
ဆိုရင်ဖရပီတောင်စုပါတီဥက္ကဋ္ဌဦးစောသန်းမြင့်ပြောတော်တာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့မြန်မာပြည်ရာ30ချက်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့စနေညတိုက်ရိုက်လီလိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေကိုမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ဥဆံမိုဝေနဲ့ကိုဇော်ဝင်းလိုင်တို့ကအကြီးညာပေးมาဖြစ်ပါတယ်ဗျာ
အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကဆီးရီးယားနိုင်ငံမြောက်ပိုင်းတူရကီနိုင်ငံနေဆက်အနီးကိုစနေနေ့ကလေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်ခဲ့တဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်ကပြောဆိုပါတယ်တိုက်ခိုက်မှုဟာကာဒစ်လူမျိုးတွေနေထိုင်ရာမြို့မှာရှိတဲ့အစ္စလာမစ်အစွန်းရောက်စစ်သွေးကြွတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲဒီမြို့ဟာပြီးခဲ့တဲ့10ရက်တာကာလတစ်လျှောက်အဝိုင်းခံခဲ့ရတာလည်းဖြစ်ပါတယ်။ IS စစ်သွေးကြွတွေက Ain al Arab မြို့တွင်းကို rocket ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့တက်ကြွလှုပ်ရှားသူတွေနဲ့ Kurdish တာဝန်ရှိသူတွေကပြောဆိုပါတယ်။ rocket နဲ့ပစ်ခတ်ခဲ့တဲ့အတွက်လူပေါင်း10ယောက်ထက်မနည်းလဲဒဏ်ရာရရှိသွားတယ်လို့ဆိုပါတယ်။ညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုအခြေအနေကိုတော့မသိရသေးပါဘူး။တိုက်ခိုက်မှု9ကြိမ်ပြုလုပ်ခဲ့ပြီးတော့အဲ့ဒီတိုက်ခိုက်မှုမှာဆော်ဒီအာရေဗျာ၊ဂျော်ဒန်နဲ့အာရဗ်စော်ဘောများနိုင်ငံတို့ကပါဝင်တိုက်ခိုက်ခဲ့တယ်လို့အမေရိကန်စစ်ဌာနချုပ်ကပြောဆိုပါတယ်။အဲ့ဒီမျိုးကိုကိုပင်းမျိုးလို့လည်းခေါ်ပြီးတော့အစ္စလာမစ်စစ်သွေးကြွတွေဝန်ရံထားတာကြောင့်ဒုက္ခသည်ပေါင်း36,000လောက်ဟာအိန္ဒိချင်းတူရကီနိုင်ငံအတွင်းကိုထွက်ပြေးခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲတူရကီနိုင်ငံအတွင်းမှာရှိတဲ့ယာနဲ့ချီတဲ့ကာဒစ်တိုက်ခိုက်ရေးသမားတွေဟာဆီးရီးယားနိုင်ငံရဲ့မြို့အတွင်းကိုဝင်ရောက်သွားပြီးတော့မြို့ကိုခုခံကာကွယ်နေကြပါတယ်
။လိုင်ဘေးရီးယားလက်ထောက်ကျန်းမာရေးဝန်ကြီးရဲ့လက်ထောက်တူဖြစ်သူဟာအီဘိုလာဗိုင်းရပ်စ်ပိုးနဲ့သေဆုံးသွားတဲ့အတွက်လက်ထောက်ဝန်ကြီးဘရန်နစ်ဒန်ကိုရိုင်ကယောဂါကူးစက်မှုမရှိအောင်သတင်းသုံးပတ်ကြာတိကျခွဲနေထိုင်ဖို့ဆုံးဖြတ်လိုက်ပါတယ်။သူမှာယောဂလက္ခဏာမရှိသေးပေမဲ့ယောဂဘုကုဆက်ခြင်းမရှိဘူးဆိုတာသိကြအောင်အခုလိုလုံဆောင်ခြင်းဖြစ်ကြောင်းလက်ထောက်ဝန်ကြီးဘန်နစ်စတန်ကသတင်းတောက်တွေကိုစနေနေ့မှာပြောပါတယ်။သူမရဲ့ဝန်ထမ်းတွေအနေနဲ့လည်းယောဂဘုကုဆက်ခြင်းရှိမရှိသိနိုင်မဲ့အများဆုံးရဖြစ်တဲ့21ရက်ကြာအိမ်မှာနေထိုင်ကြဖို့ပြောကြားထားပါတယ်။နေ့ရက်အတွင်းအီဘိုလာယောဂနဲ့လိုင်ဘေးရီးယားနိုင်ငံမှာလူ150သေဆုံးခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောက်ကြနေမှာပြောပါတယ်။အီဘိုလာယောဂစတင်ဖြစ်ပွားတဲ့အချိန်ကစလို့လိုင်ဘေးရီးယားနိုင်ငံအတွင်းမှာလူပေါင်း1800တည်ဆုံးခဲ့ရပြီဖြစ်တယ်လို့ WHO ကပြောပါတယ်။ဒါဟာအီဘိုလာရောဂါကြောင့်ဂီနီ၊ဆီယရာလီယွန်းနဲ့လိုင်ဘေးရီးယားနိုင်ငံတွေမှာတည်ဆုံးသူစုစုပေါင်း3083ဦးရဲ့ထက်ဝက်ကျော်လဲဖြစ်ပါတယ်။အသေးရရှိတဲ့အချက်အလက်တွေဟာအီဘိုလာရောဂါကြောင့်ဖြစ်ပွားမှုနှုန်းအတိုင်းအတာအကုန်ဟုတ်ချင်မှာဟုတ်မှာဟုတ်ချင်မှာဟုတ်မယ်လို့ WHO ကပြောပါတယ်။အခုချိန်ထိယောဂဘုတ်ကူးဆက်သူ6500ရှိသွားပြီလို့ခန့်မှန်းထားကြတာဖြစ်ပါတယ်။ယောဂဘုတ်ကူးဆက်သူတွေဟာကျန်းမာရေးဌာနတွေမှာလာပြကြဖို့ကြောက်ရွံ့နေကြတာဖြစ်နိုင်တယ်လို့လူတွေပြစ်ကြနေတဲ့အတွက်ကျန်းမာရေးဌာနတွေကသူတို့ကိုလက်မခံဘဲပြန်လွတ်လိုက်တာမျိုးလည်းရှိနိုင်တယ်လို့ WHO ကပြောပါတယ်။
အီဂျစ်နိုင်ငံမှာ2011ခုနှစ်တော်လှန်ရေးကာလအတွင်းမှာတမရပြုတ်ကျစေတဲ့ဆန္ဒပြကြသူတွေကိုတပ်ဖြတ်ခဲ့ရမှာပါဝင်ပတ်သက်မှုနဲ့ကျူးလွန်ခဲ့တယ်ဆိုပြီးတော့တရားစွပ်စွဲခံထားရတဲ့အီဂျစ်သမ္မတဟောင်းဟော့စနီမူဘာရက်ကိုစစ်ဆေးနေတဲ့တရားရုံးကအမှုစီရင်ချက်ချဖို့လာမယ့်နိုဝင်ဘာလအထိရွှေ့ဆိုင်းလိုက်ပါတယ်။စနေနေ့တရားရုံးကြားနာမှုအတွင်းအမှုချင်းရဲ့မရွှေ့ဆိုင်းသေးခင်မှာတရားသူကြီးကစကားပြောဆိုခဲ့ပြီးသူနဲ့တရားစွဲဆိုတဲ့ရှေ့နေအဖွဲ့တို့အနေနဲ့တပ်တွေကအထောက်အထားတွေအပြည့်အဝလေးလာစမ်းသစ်ဖို့မလုပ်ရသေးတဲ့အကြောင်းပြောဆိုပါတယ်။အမှုရဲ့တပ်တွေကစာရွက်စာတမ်းတွေအရေးတွက်ဟာစာမျက်နှာ36,000ကျော်ရှိပါတယ်။စနေနေ့တရားခွင်ကိုဖြုတ်ချခံရတဲ့သမရဟောင်းမူဘာရက်လည်းတက်ရောက်ခဲ့ပါတယ်။မစ္စတာမူဘာရက်နဲ့သူ့ရဲ့ပြည်ထောင်စုဝန်ကြီး နောက်ပြီးတော့တခြားလူညုံရေးအရာရှိ6ယောက်ကိုဆန္ဒပြသူတွေကိုတပ်ဖြတ်ဖို့အမိန်ပေးခဲ့တယ်ဆိုပြီးတော့ဆွဲချက်တင်ထားတာပါ။သမရဟောင်းကို2012ခုနှစ်တုန်းကသူလုပ်ခဲ့တဲ့ပြစ်မှုတွေအတွက်ထောင်ဒဏ်တစ်သက်တစ်ကျွန်းချမှတ်ထားခဲ့ပါတယ်။ဒါပေမဲ့တစ်နှစ်ကြာမှပြန်လွတ်ပေးခဲ့ပြီးတော့နေအိမ်ကျေကျုပ်နဲ့ဆေးရုံမှာဆေးကုသမှုခံယူခွင့်ပေးခဲ့ပြီးတော့အမှုကိုပြန်လည်စစ်ဆေးခဲ့တာဖြစ်ပါတယ်။မူဘာရက်ရဲ့ထောက်လှမ်းရေးမှုချုပ်ဟောင်းဖြစ်သူအဗ်ဒယ်ဖာတာ LCC ဟာအခုအီဂျစ်နိုင်ငံရဲ့လက်ရှိသမ္မတဖြစ်ပါတယ်ခင်ဗျာ။
ခခပိုရာစီတောင်ကိုတက်ရောက်ရင်ပျောက်ဆုံးနေတဲ့သဘာဝခေါ်သံဖောင်ဒေးရှင်းတောင်တက်အဖွဲ့ဝင်အုပ်ကိုရှားပွဲကယ်ဆယ်နေကြတဲ့အဖွဲ့အတွက်စက်တင်ဘာလ29ရက်နေ့ကရိတ်ခါသွားဖို့တဲ့ထိုင်းနိုင်ငံကရဟယန်တစည်းဟာလန်ခီမှာအဆက်အသွယ်ပြတ်တောက်နေကြောင်း True Foundation ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီရဟယန်ဟာထိုင်းနိုင်ငံအခြေစိုက် Advanced Aviation က B4 ရဟယန်အမျိုးအစားဖြစ်ပြီးရှားပွဲကယ်ဆယ်ရေးပြုလုပ်တဲ့အဖွဲ့အခြေစိုက်စခန်းရှိရာတဟွန်တန်းကျေးရွာကိုတွားရောက်ရိတ်ခါပိုးရင်အဆက်အသွယ်ပြတ်တောက်သွားကြတာဖြစ်တယ်လို့ဆိုပါတယ်။ရဟယင်ပေါ်မှာထိုင်းနိုင်ငံကရဟယင်မှုမစ္စတာချတ်ချာဝါလ်မြန်မာလူမျိုးရဟယင်မှုဦးအောင်မြတ်တို့နဲ့ True Foundation တည်ထောင်သူဦးဒေဇာရဲ့ကိုရီးလက်ထောက်ကျွမ်းကျင်တောင်တက်သမားဦးနှဘာဂျွန်စင်ရဲ့တူတော်သူဦးရွှေရင်တော်ကြီးတို့လည်းလိုက်ပါသွားခဲ့ကြောင်းဖော်ပြထားပါတယ်။အဲ့ဒီရဟယင်ဟာပူတာအိုလီစစ်ကစက်တင်ဘာလ29ရက်နေ့နေ့လယ်2နာရီမိနစ်20မှာထွက်ခွာသွားတာဖြစ်ပြီးထွက်ခွာသွားပြီးမိနစ်20ခန့်အကြာမှာအဆက်အသွယ်ပြတ်တောက်သွားတယ်လို့သွားပြီးတော့အခုချိန်ထိအဆက်အသွယ်ပြန်မရသေးဘူးလို့ True Foundation ကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြပါဗျ။ပေပေါင်း2000နီးပါးမြင့်တဲ့အရှိတောင်အာရှကအမြင့်ဆုံးခါခါပူရာစီတောင်ထိပ်ကိုပြီးခဲ့တဲ့ဩဂုတ်လ31ရက်နေ့ကတဘာဝခေါ်ဒန် Foundation ခါခါပူရာစီတောင်ထိပ်အဖွဲ့ရဲ့ခေါင်းဆောင်ကိုအောင်မြင့်မြတ်နဲ့အဖွဲ့စီမံခန့်ခွဲသူကိုရံမင်းသူတို့တက်ရောက်အောင်မြင်ခဲ့ပြီလို့တောင်ကြီးအခြေစိုက်စခန်းမှာရှိတဲ့ကျန်အဖွဲ့ဝင်6ဦးထံကိုသတင်းပို့ပြီးခြင်းကစလို့ဒီကနေ့အထိပျောက်ဆုံးနေကြတာဖြစ်ပါတယ
်။ UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တာမြန်မာပိုင်းအစီအစဉ်ကတနင်္ဂနွေနေ့နနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြည်ညာနေပါတယ်။ပါကစ္စတန်နိုင်ငံအနေနဲ့နှစ်ဖက်ကြားပြောဆိုညှိနှိုင်းဖို့တင့်တင့်လျှောက်ပတ်တဲ့အချင်းဆိုတာသဘောတူမယ်ဆိုလို့ရှိရင်ပါကစ္စတန်နဲ့ညီညာရေးဆွေးနွေးညှိနှိုင်းလိုတယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောဆိုပါတယ်။စနေနေ့ကုလသမဂ္ဂအထူးရင်းညီလာခံကိုမင်ကွန်းပြောဆိုရမှာဝန်ကြီးချုပ်မိုဒီကသူ့အနေနဲ့ပါကစ္စတန်နိုင်ငံနဲ့ပုံမကောင်းမွန်တဲ့မိတ်ဆွေအဆင့်ကိုတိုးမြှင့်ဖို့အတွက်နဲ့နောက်ပြီးတော့နှစ်နိုင်ငံအကြားပူးပေါင်းဆောင်ရွက်ရေးတွေကိုအလေးနဲ့ထားပြီးတော့ဆွေးနွေးလိုတဲ့အကြောင်းဒါပေမဲ့အဲ့ဒီလိုပြောဆိုနေမှုရဲ့နောက်ွယ်မှာအကြမ်းဖက်ဝါဒဆိုတဲ့အရေးမဲကြီးရှိမနေသင့်ဘူးလို့လည်းပြောဆိုပါတယ်။အိန္ဒိယနိုင်ငံဟာပါကစ္စတန်ကထောက်ပံ့ထားတဲ့ကက်ရှမီးယားဒေသခွဲထွက်ရေးသဘုံတွေနဲ့ရင်ဆိုင်နေရတာပါ။ဒီသဘုံတွေဟာအိန္ဒိယပိုင်းနဲ့ကက်ရှမီးယားဒေသအတွင်းမှာတိုက်ခိုက်မှုတွေပြုလုပ်နေပါဖြစ်ပါတယ်။မစ္စတာမိုဒီကဟိန္ဒူဘာသာနဲ့မင်ကွန်းပြောဆိုခြင်းအတွင်းဟီမွန်တာဒေသမှာနှစ်ကာလကြာရှည်စွာနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံကြားအငင်းပွားနေခဲ့မှုအပေါ်ပါကစ္စတန်ဝန်ကြီးချုပ်နဝတ်ရှရီဖ်ကိုသူ့ရဲ့တောက်ကြနေမင်ကွန်းမှာမိမောင်းထိုးပြောဆိုခဲ့မှုအပေါ်ဝေဖန်ပြစ်တင်ခဲ့ပါတယ်။မစ္စတာရှရီဖ်ရဲ့မှတ်ချက်ပေးပြောဆိုမှုကငြင်းငြင်းရေးဆွေးနွေးမှုနဲ့ပတ်သက်ပြီးတော့ပါကစ္စတန်ဘက်ကဘလောက်အလေးနဲ့ထားသလဲဆိုတာကိုဆိုရင်မှုဖြစ်ရတယ်လို့အိန္ဒိယဝန်ကြီးချုပ်ကပြောဆိုပါတယ်ခင်ဗျာ
။မတိကျမရေရတဲ့ကဘာကြီးမှာအမေရိကန်နိုင်ငံရဲ့ခေါင်းဆောင်မှုကသာမပြောင်းလဲပဲတည်ရှိနေတယ်လို့သမ္မတဘရက်အိုဘားမားကပြောပါတယ်။အိုက်ဇယ်အစ္စလမ်အစွန်းရောက်အကြမ်းဖက်အဖွဲ့အားနည်းသွားအောင်လှုပ်ဆောင်ပြီးတိုက်ခိုက်ချင်းမုန်းပြည်ရေးနဲ့ယူကရိန်းနိုင်ငံပေါ်ရုရှားကရန်လိုတဲ့အပြုမှုတွေလှုပ်ဆောင်နေတဲ့ကိစ္စတွေအပါအဝင်လက်ရှိကဘာမှာရင်ဆိုင်နေရတဲ့စင်ခုံမှုတွေကိုအမေရိကန်ပြည်ထောင်စုကဥဆောင်မှုအခမ်းအနားကနေဆောင်ရွက်ပေးနေကြောင်းစနေနေ့ကတိုင်းပြည်ကိုအပတ်စဉ်ပြောကြားတဲ့မင်ကွန်းတွင်သမ္မတအိုဘားမားကထည့်သွင်းပြောကြားလိုက်တာဖြစ်ပါတယ်။အနောက်အာဖရိကနိုင်ငံတွေမှာဖြစ်ပေါ်နေတဲ့ Ebola ရောဂါထိန်းချုပ်နိုင်ရေးအတွက်လည်းအမေရိကန်ပြည်ထောင်စုကဥဆောင်လုပ်ကိုင်နေကြောင်းနဲ့ဥရုယာစီပြောင်းလဲမှုဖြစ်ပေါ်နေတာကိုလည်းအချိန်မနှောင်းခင်ရင်ဆိုင်ဖြစ်ရှင်းနိုင်ရေးအတွက်မိတ်ဆွေနိုင်ငံတွေမဟာမိတ်နိုင်ငံတွေနဲ့လက်တွဲဆောင်ရွက်နေကြောင်းသမ္မတအိုဘားမားကပြောပါတယ်။ကမ္ဘာပြည်သူပြည်သားတွေကအမေရိကန်ပြည်ထောင်စုအနေနဲ့ဥဆောင်မှုပေးရေးအတွက်လိုလားနေကြတဲ့အတိုင်းအဲ့ဒီပေးအပ်လာတဲ့တာဝန်ကိုကျိုးဆိုပါကြောင်းသမ္မတဩဘာမားကသူ့ရဲ့မင်ကွန်းထဲမှာထည့်သွင်းပြောကြားသွားပါတယ်
။တရုတ်နိုင်ငံမှာစီးပွားနဲ့စားသုံးကုန်ပစ္စည်းစိတ်ချအန္တရာယ်ကင်းရှင်းရေးအုပ်ချုပ်မှုအဖွဲ့ကိုပြုပြင်ပြောင်းလဲမယ်လို့တရုတ်ဒုတိယဝန်ကြီးချုပ်ဝမ်ဂျင်းကကတိပြုလိုက်ပါတယ်။ချိုးဖောက်သူတွေကိုလည်းပြင်းထန်တဲ့အပြစ်ပေးမှုတွေပြုလုပ်မယ်လို့ဆိုပါတယ်။ဘေကျင်းမြို့မှာရှိတဲ့စားတောက်ကုန် လုံခြုံစိတ်ချရမှုစောင့်ကြည့်ကိုယ်ကိုင်ဌာနကိုတောက်ကြနေကတွားရောက်စစ်ဆေးစင်မှာဒုတိယဝန်ကြီးချုပ်ကအခုလိုပြောဆိုလိုက်တာဖြစ်တဲ့အကြောင်းနိုင်ငံပိုင်ရှင်းဟွာသတင်းဌာနကပြောပါရယ်ဒေတာရဲ့စားသုံးကုန်ပစ္စည်းနဲ့ဆေးဝါးဥပဒေကိုကြက်မှတ်အကောင့်ထဲဖိုးနေသူတွေကိုဒုတိယဝန်ကြီးချုပ်ကတာဝန်ခံမှုရှိကြဖို့နဲ့တာဝန်ပြက်ကွက်သူတွေကိုအပြစ်ပေးအရေးယူဖို့စတာတွေမှာကြားသွားတယ်လို့ဆိုပါရယ်ရက်ကျော်နေပြီဖြစ်တဲ့အသားတွေကိုတရုတ်နိုင်ငံအတွင်းမှာအလွယ်တကူစားသုံးနိုင်တဲ့ KFC နဲ့McDonald's အစရှိတဲ့ဆိုင်တွေကိုတင်ပို့ရောင်းချခဲ့မှုနဲ့ဇူလိုင်လအတွင်းကရှန်ဟိုင်းမြို့ကစားသောက်ကုန်တင်သွင်းတဲ့ဝန်ထမ်း9ယောက်ကိုတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်ခင်ဗျာ
။ဗြိတိရှ်ကိုလိုနီဟောင်ကောင်ကျွန်းမှာစစ်မှန်တဲ့ဒီမိုကရေစီပြည်ပင်ပြောင်းလဲမှုတွေဖြစ်ပေါ်လာရေးတောင်းဆိုတဲ့အနေနဲ့အမိတ်အာဏာကိုဖီဆန်ကြတဲ့ဆန္ဒပြပွဲတွေပြုလုပ်သွားဖို့ဒီမိုကရေစီခေါင်းဆောင်ကစတင်လှုံ့ဆော်လိုက်ပါတယ်။ Occupy Central with Love and Peace မြို့လယ်ကိုအချစ်ငြိမ်းချမ်းရေးတို့နဲ့တင်ပိုက်ကြဆိုတဲ့အစိုးရရုံးချုပ်အပြင်ကလမ်းမတွေပေါ်ခြိတက်ဆန္ဒပြပွဲတွေစတင်လိုက်ပြီးဖြစ်ကြောင်းစီစဉ်သူတွေကပြောပါတယ်။စနေနေ့နောက်ပိုင်းကအစိုးရရုံးတွင်းကိုဝင်ရောက်စီးနင်းကြတဲ့ចောင်းသားတွေကဒါဇင်နဲ့ခြိတက်သူတွေကိုလုံလင်းတပ်ဖွဲ့တွေကဖမ်းဆီးပြီးနိုင်ပိုင်းအကြာမှာအဲ့ဒီဆန္ဒပြပွဲအစီအစဉ်ကိုစတင်လိုက်တာဖြစ်ပါတယ်။ဆန္ဒပြသူတွေကအစိုးရရုံးဆိုင်တဲ့ဝင်းတွင်းကိုနှီးမျိုးစုံနဲ့ဝင်ရောက်နိုင်ဖို့ကြိုးစားကြတဲ့အတွက်ရဲတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေအကြာညပိုင်းမှာအကြိမ်ကြိမ်ထိတိုက်ဆိုင်မှုတွေဖြစ်ပွားခဲ့ပါတယ်။
Direct from Washington, the voice of America, VOA.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမူဝေနဲ့ကိုဇော်ဝင်းနိုင်တို့ကကြီးညာပေးသွားကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကို burmese.voanews.com ဆိုတဲ့ internet ဆောင်မျက်နှာမှာပြန်ပြီးတော့နားဆင်ဖတ်ရှုလို့ရပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့အပြစ်ခတ်ရစရေးစူးနွေးပွဲအကြောင်းကိုပြောပြခြင်းပါတယ်။တနင်္ဂနွေလုံးပစ်ခတ်ရစရေးဆွေးနွေးမှုမှာသဘောထားခွဲလွဲမှုတွေရှိနေပေမဲ့2014မတိုင်ခင်အပီးသက်လက်မှတ်ရေးထိုးနိုင်ဖို့ညှိနှိုင်းသွားမှာဖြစ်တယ်လို့ဆိုရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေကပြောဆိုလိုက်ပါတယ်6ချိန်မြောက်ငြိမ်းချမ်းရေးအစည်းအဝေးအပီးနိုင်ငံရေးပါတီတွေနဲ့တွေ့ဆုံတဲ့သုံးပွင့်ဆိုင်ဆွေးနွေးပွဲမှာနှစ်ဖက်ကိုယ်စားလှယ်တွေကအခုလိုပြောဆိုလိုက်တာပါအပြစ်ရပြီးနောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲတွေအတွက်လဲနိုင်ငံရေးပါတီတွေဘက်ကမူပေါင်းတွေချမှတ်နိုင်ဖို့ပြင်ဆင်နေတယ်လို့လည်းတင်ပြကြပါတယ်ဒီအကြောင်းအသေးစိတ်ကိုတော့မတ်ဆူမွန်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစေးရေးညှိနှိုင်းရေးအဖွဲ့ NCCD တို့ဟာတနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစေးရေးစာချုပ်မူကြမ်းရေးဆွဲနိုင်မှုစရမအကြိမ်ဆွေးနွေးပွဲကိုရန်ကုန်မြို့ငြိမ်းချမ်းရေးစင်တာမှာ9ရက်တာကျင်းပပြီးစီးသွားခဲ့ပြီးဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ကိုယ်စားလှယ်ဖြစ်တဲ့ NCCD ခေါင်းဆောင်နိုင်ဟန်သားနဲ့အစိုးရကိုယ်စားလှယ်ဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းတို့ကနိုင်ငံရေးပါတီတွေနဲ့ဒီကနေ့တွေ့ဆုံတဲ့သုံးပွင့်ဆိုင်ဆွေးနွေးပွဲမှာဒီဆွေးနွေးပွဲရဲ့ရလဒ်နဲ့ပတ်သက်လို့ရှင်းပြခဲ့ပါတယ်2014ခုနှစ်မတိုင်ခင်တနင်္ဂနွေလုံးအပြစ်ရရေးဖြစ်မြောက်အောင်နှစ်ဖက်စလုံးကဆန္ဒရှိတယ်ဆိုတာပြောဆိုခဲ့ကြတယ်လို့ညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်းအဖွဲ့ကပါတီပေါင်းစုံကိုယ်စားလှယ်တွေပါဝင်တဲ့ဖက်ဒရယ်ပြည်ထောင်စုပါတီရဲ့ဒုက္ခထနှစ်ဦးစောတမ်းမြင့်က VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။ယနေ့အထိအနေထားအရတော့ဒီ2014မကုန်ခင်မှာ NCA ပေါ့နော် Nation Voice ဖက်အကောက်ကိုတီချာပေါ့ဖြစ်မယ်လို့ကျွန်တော်ဒီနေ့သုံးသပ်လို့ရတယ်ပါကျလို့လည်းဆိုရင်နိုင်ငံရေးပါတီခေါင်းဆောင်အားလုံးရှိမှနှစ်ဦးနှစ်ဖက်စလုံးကငင်းချင်းရင်အမှန်တကယ်ရချင်တယ်လို့ဒီနေ့ပဲသူတို့ဟိုအားလုံးပေါ့နော်အကုန်လုံးနှစ်ဦးနှစ်ဖက်စလုံးကပြောကြတယ်ကတိပြုကြတယ်နိုင်ငံရေးပါတီခေါင်းဆောင်အားလုံးရဲ့ဆန္ဒကလည်းဒီတစ်ချိန်က6ချိန်မြောက်ဖြစ်တယ်6ချိန်မြောက်မှာခက်ခဲပေမယ့်နောက်တစ်ချိန်9ချိန်မြောက်အောက်တိုဘာလမှာလောက်တယ်9ချိန်မြောက်ဆိုတော့ lucky number ပဲဖြစ်တယ်ပေါ့နော်အဲ့တော့9ချိန်မြောက်မှာတော့ NCA လက်မှတ်ထိုးနိုင်တဲ့အဆင့်ကိုဘယ်လိုပဲဖြစ်ဖြစ်ဖြတ်သန်းနိုင်တယ်လို့နိုင်ငံရေးပါတီအားလုံးကယူဆတယ်ဒါကြောင့်မလို့ကျွန်တော်တို့နိုင်ငံရေးပါတီခေါင်းဆောင်အားလုံးကဆန္ဒပြုတယ်ဆန္ဒလည်းရှိတယ်ပြောလဲပြောပြတယ်နှစ်ဖက်စလုံးကိုလည်းတိုက်တွန်းတယ်ပေါ့နော်
စတမအကြိမ်မြောက်ဆွေးနွေးပွဲမှာတိုင်းရင်းသားခေါင်းဆောင်တွေနဲ့အစိုးရကိုယ်စားလှယ်တွေကြားအကြိမ်နဲ့ဆွေးနွေးခဲ့ကြရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းနှစ်ဖက်ကိုယ်စားလှယ်တွေကနိုင်ငံရေးပါတီတွေကိုရှင်းပြခဲ့တယ်လို့ဦးစောတန်းမြင့်ကပြောပါတယ
်အင်မတန်ခက်ခဲတဲ့အဖြစ်တွေကိုသုံးသပ်ရင်းနဲ့နော်ခက်ခက်ခဲခဲတွေကိုဒါနေနဲ့ကြော်လွားနိုင်တော့ဒီ9ရက်မှာအပင်ပန်းဆုံးနဲ့စိတ်အပင်ပန်းဆုံးနဲ့လူပင်ပန်းဆုံးဆွေးနွေးပြီးတော့ဒီခက်ခဲကိုလောလောဆယ်ဒီသရုပ်ထမူပေါ့နော်သရုပ်ထမူချမ်းအနေနဲ့ရရှိတဲ့အခါဖြစ်တယ်အဲ့ဒါကြောင့်တော့ကျွန်တော်တို့သရုပ်ထမူချမ်းကိုလည်းတို့နှစ်ဦးနှစ်ဖက်တဘောသူလုံနိုင်ပြီဆိုတော့ဆွေးနွေးမှုကတိုးတက်တယ်လို့ဒီလိုပဲကျွန်တော်မြင်နေကြတော့ Federal တတ်မတော်ကိစ္စအဲ့ဒီမှာလည်းတို့နည်းနည်းဟိုပါတော့နောက်ဆုံးခြံခဲ့တဲ့ဥစ္စာတွေပေါ့တကယ်ခက်နဲ့ဥပမာဟိုပါပေါ့နော်ဒီ Federal တတ်မတော်ကိစ္စတို့တတ်နေရချထားရတဲ့ကိစ္စပါနော်။နောက်ပြီးတော့အပြစ်ခတ်ရဆဲပြီးရင်ဒီရဲဘော်တွေကို ဘယ်လိုနေရာချထားမလဲ။ဘာတွေလုပ်ကြမလဲဆိုတာဒါတကယ်အခက်အခဲဆုံးအပိုင်းဖြစ်တယ်။ဖက်ဒရယ်တမတော်ကိုဘယ်လိုပုံစံဖွဲ့စည်းမလဲပေါ့။အဲဒီမှာအသေးစိတ်ညှိတဲ့အခါကျတော့အချက်လက်တွေနည်းနည်းနည်းနည်းကွဲလွဲလာတယ်ပေါ့နော်။အဲဒီမှာတော့ညှိနိုင်ရခက်တယ်ပေါ့။ဒါပေမဲ့ကျွန်တော်ထင်ပါတယ်ဒီချိန်မှာခက်ခဲတယ်ဆိုတာနောက်ဒီချိန်ကျတော့အဆင်ပြေသွားမှာပါ။
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတိုင်းနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရဲစဲရဲအကောင့်ထဲပေါ်နိုင်မှုဒီလိုမျိုးအကျိတ်နဲ့စ조사နေကြချိန်မှာလဲအပြစ်ရက်ပြီးနောက်ရှေ့ဆက်မဲ့ခြေလမ်းဖြစ်တဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာနိုင်ငံရေးပါတီတွေပါဝင်နိုင်ရေး political dialogue နိုင်ငံရေးမူပေါင်းတွေချမှတ်နိုင်မှုပြင်ဆင်နေတာတွေကိုလည်းနိုင်ငံရေးပါတီတွေဘက်ကပြန်လဲဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ
်ဒါကြောင့်မလို့ကျွန်တော်တို့ကတော့ဘယ်တော့ပဲထိုးထိုးပေါ့နော်ကျွန်တော်တို့ပြင်ဆင်ရမယ့်အပိုင်းက political dialogue မလာခင်ဒီ framework ပေါ်နိုင်ငံရေးမူပေါင်းနဲ့ပတ်သက်ပြီးကြိုတင်ညှိနှိုင်းထားရမယ်ကြိုတင်ရှိထားရမယ်နိုင်ငံရေးရှေ့ဆက်သွားမယ်မူပေါင်းမရှိဘူးဆိုရင် political dialogue ကိုရှေ့ဆက်လို့မရဘူးဒါကြောင့်မလို့ကျွန်တော်တို့ကတကယ်လို့များ MCA ပြီးရင်ပြက်ပေါင်းဟောပေါ့နော်60အတွင်းမှာကျွန်တော်တို့က framework ကိုအစဉ်သင့်ဖြစ်နိုင်အောင်ပေါ့နော်ဒီ၃ဘွဲ့ဆိုင်ပေါ့နော်အဲ NCCD ရဲ့ UPWC ရဲ့ကျွန်တော်နိုင်ငံရေးပါတီအားလုံးရဲ့ framework ၃ခုကိုအပြန်အလှန်ညှိနှိုင်းရမယ်အနေထားပြက်ပေါင်း60နှစ်လအတွင်းမှာလုပ်ရပါမယ်အဲ့တော့ကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်2014မကုန်ခင်မှာပေးစာပေါက် NC ဖြစ်မယ်အဖြစ်ခတ်ရဆဲမယ်ဒါကြောင့်မို့ကျွန်တော်နိုင်ငံရေးပါတီကတော့ဘာပဲဖြစ်ဖြစ် framework ကိုကျွန်တော်ကြိုတင်အစဉ်သင့်ဖြစ်အောင်ကြိုတင်ပြင်ဆင်ထားရမယ်
ဒီကနေ့ရန်ကုန်မြို့ငြိမ်းချမ်းရေးစင်တာမှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရေးဆေးရေးညှိနှိုင်းရေးအဖွဲ့ NCCD နဲ့နိုင်ငံရေးပါတီတိုင်းရင်းသားပါတီတွေတွေ့ဆုံတာကတော့ဒုတိယအကြိမ်မြောက်ဖြစ်ပါတယ်။တရားဝင်ပါတီ68ပါတီကိုဖိတ်ကြားခဲ့ပြီးတော့အနိုင်ရပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနောက်တိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့မတက်ရောက်ပါဘူး။နိုင်ငံရေးပါတီပေါင်း64ပါတီတော့တက်ရောက်ခဲ့တယ်လို့သိရပါတယ်ရှင်။
ရိုင်းပြည်လုံးပြစ်ခတ်ရဆဲရေးဆွေးနွေးနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့မတ်စုမွန်ပြောပြတော့တာဖြစ်ပါတယ်ခင်ဗျာအခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့မျက်မှောက်ရေးဟာသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးသွားမှာပါဈေးကွက်စီးပွားရေးကျင့်သုံးလာတာအနှစ်အစိတ်လောက်ရှိပြီဖြစ်ပေမဲ့မြန်မာပြည်မှာပုဂ္ဂလိကစီးပွားရေးလုပ်ငန်းထွန်းကားဖို့အခက်အခဲရှိနေတာကိုဥအောင်ခင်တဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြထားပါတယ်ခင်ဗျာ
ဒီကစနစ်ကျင့်သုံးနေဆိုပေမဲ့မြန်မာနိုင်ငံမှာပုဂ္ဂလိကလုပ်ငန်းတွေစီးပွားရေးလုပ်ရတာခက်ခဲကြောင်းသုံးသက်တဲ့ Doing Business 2014ကဘာဘာအစီအကစားထွက်လာပြီးမကြာမီမှာအာဆီယံသုတေသနဌာနရဲ့ ASEAN SME Policy Index ထွက်လာပါတယ်။ဩဂုတ်လနောက်ပိုင်းရောက်တော့ Unlocking the Potential ဆိုတဲ့မြန်မာပြည်ဆိုင်ရာအစီအကစားကို ADB အာရှဖွံ့ဖြိုးရေးဘဏ်ကထုတ်ပြန်လိုက်ပါတယ်။ဒီအစီအစဉ်ကစား၃ခုစလုံးမှာတူညီနေတဲ့အချက်ကအသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေမြန်မာပြည်မှာရှင်သန်ကြီးထွားဖို့ခက်ခဲကြောင်းသုံးသပ်ထားတာဖြစ်ပါတယ်။အသေးစားနဲ့အလတ်စားလုပ်ငန်းအထွန်းအားဆုံးနိုင်ငံဟာစင်ကာပူဖြစ်ပြီးမလေးရှားကဒုတိယ၊ထိုင်းနဲ့အင်ဒိုနီးရှားကတတိယ၊ဖိလစ်ပိုင်ကသတုတ္တ၊ဗီယက်နမ်ကပြင်ဆင်မှဖြစ်ပါတယ်။ဘရူနိုင်း၊မြန်မာ၊လာအိုနဲ့ကမ္ဘောဒီးယားကတော့အာရှဖျားမြနှုံအောက်မှာရှိနေပါတယ်။ဒီအချိန်လေးကိုအောက်ကလနောက်ပိုင်းနေပြည်တော်မှာကျင်းပတဲ့အသေးစားအလန်စားလုပ်ငန်းကော်မတီအစည်းအဝေးကလည်းအတိအမှတ်ပြုပါတယ်။တက်ဆိုင်ရာအာဏာပိုင်ကိုလက်ထိုးရလို့ကုန်ကြမ်းစည်းကြီးမြင့်တာဟာလည်းအသေးစားအလန်စားစီးပွားရေးလုပ်ငန်းမတိုးတက်နိုင်တဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်
။ဆိုရှယ်လစ်စီးပွားရေးကျင့်သုံးခဲ့တဲ့စစ်တပ်ဟာ1988မှာအာဏာသိမ်းပြီးဈေးကွက်စီးပွားရေးကျင့်သုံးမယ်လို့ဆိုပါတယ်။ဒါပေမဲ့ဈေးကွက်မှာအဓိကကျတဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းရှင်သန်ကြီးထွားရေးကိုလစ်လျူရှုထားပြီးစေအုပ်စုအတိုင်းဝိုင်းရဲ့အကျိုးစီးပွားကိုမြှင့်တင်ပါတယ်။ဆိုရှယ်လစ်ခေတ်ကုန်ပိုင်းမှာနိုင်ငံပိုင်စက်မှုလုပ်ငန်း600ရှိခဲ့ပေမဲ့ဈေးကွက်စနစ်ကျင့်သုံးလို့10နှစ်ကျော်ကြာလာတော့နိုင်ငံပိုင်လုပ်ငန်း1200ရှိလာတယ်လို့ယိုရှိဟီရိုကုတို့ရဲ့စာရမ်းမှာဖော်ပြပါတယ်။နိုင်ငံပိုင်လုပ်ငန်းများလေလေသက်ဆိုင်ရာဝန်ကြီးဌာနတွေအလွဲသုံးစားလုပ်လို့ကောင်းလေလေဖြစ်နေပါတယ်။ပုဂ္ဂလိကလုပ်ငန်းကိုမြေတောင်မြောက်ပေးရမယ့်အချိန်မှာစေစုရအာနာပြပြီးဆွေမျိုးသားချင်းနဲ့ခရိုနီကိုသာဦးစားပေးတာမို့လုပ်ငန်းအများစုဟာမကြီးထွားနိုင်ပဲဖြစ်နေပါတယ
်မဆလာခင်26နှစ်နဲ့စေစုရခင်23နှစ်မှာတည်ထောင်ခဲ့တဲ့နိုင်ငံပိုင်လုပ်ငန်းတွေကိုပုဂ္ဂလိကပိုင်လုပ်တဲ့အခါမှာစေအုပ်စုပိုင်စီးပွားရေးလုပ်ငန်းနဲ့ခရိုနီအတိုင်းအဝိုင်းလက်ထဲရောက်သွားပါတယ်ဘိုးချုပ်မှုကြီးတွေနဲ့နှီးဆိုင်ရင်နှီးဆက်တယ်လို့စီးပွားရေးအကျိုးအမြတ်ခံစားကြရပါတယ်ရုရှားနိုင်ငံမှာဆိုရှယ်လစ်ကိကုံတဲ့အခါကလေးရှင်တထေးတစုပေါ်ထွက်လာသလိုမြမပြည်မှာလဲဆိုရှယ်လစ်ကနေကုန်းချုပ်တဲ့အခါကလေးရှင်ဘိုးချုပ်နဲ့ခရိုနီတွေပေါ်ထွက်လာပါတယ်။ဒါကြောင့် ကောင်းကောင်းကောင်းဝယ်ပုံမှန်လုပ်ဖို့ခက်ခဲနေပါတယ်။စီးပွားရေးလမ်းစဉ်မှန်ကန်ဖို့စီးပွားရေးတည်ငြိမ်ဖို့တရားဥပဒေခိုင်မာဖို့တည်တာမြင်တာဖို့အလုပ်သမားကျွမ်းကျင်ဖို့အခြေခံအဆောက်အအုံကောင်းမွန်ဖို့စစ်အစိုးရက23နှစ်မှာမလုံဆောင်နိုင်ခဲ့တာထင်ရှားနေပါတယ်
။ရေရှည်စီးပွားရေးတိုးတက်ဖို့နဲ့ဆင်းရဲမှုနယ်ပါးကြီးတွေပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်သန်ကြီးထွားဖို့အရေးကြီးတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီလုပ်ငန်းရှင်သန်ဖို့မြန်မာပြည်မှာအခက်ဆုံးဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့ Doing Business 2014မှာဖော်ပြပါတယ်။စီးပွားရေးလုပ်ငန်းစတင်မှတည်တဲ့အခါ189နိုင်ငံမှာမြန်မာကအခက်ဆုံးဖြစ်နေပါတယ်။မလေးရှားမှာ6ရက်နဲ့လုပ်ငန်းစလုပ်နိုင်ပေမဲ့မြန်မာမှာ82ရက်လာအိုမှာ62ရက်ကြာတယ်လို့ဖော်ပြပါတယ်။လုပ်ငန်းအတွက်ငွေချေးတဲ့အခါမှာလည်းမြန်မာပြည်မှာအခက်ဆုံးဖြစ်ပြီးမလေးရှားမှာအလွယ်ဆုံးဖြစ်ပါတယ်။သွင်းကုန်ပို့ကုန်မှာအာဆီယံပြန်မျှနှုန်းထက်မြန်မာကပိုပြီးကျနေပါတယ်။ရုံးလုံနီးလုံထုံအဆင့်ဆင့်မှာကြန့်ကြာနေတာကိုလက်ထိုးပြီးကြော်လွှားရတဲ့အတွက်လုပ်ငန်းရှင်တွေအကုန်အကျပိုများလာပါတယ
်။စီးပွားရေးမှာအငင်းပွားကြပြီးအမှုဖြစ်ရင်တရားရုံးကမှန်ကန်စွာအလင်းအမြန်ဖြည့်ဖြင်းပေးဖို့လိုပါတယ်။သဘောတူချက်ဖောက်ချက်ရင်တရားရုံးကိုအားကိုးနိုင်မှစီးပွားရေးလုပ်နိုင်ပါလိမ့်မယ်။ဒီနေရာမှာလည်းမြန်မာပြည်ဟာအညံ့ဆုံးပဲလို့ကမ္ဘာ့ဘဏ်အစိုးရခန်းစာမှာဖော်ပြပါတယ်။ငွေပေးချေဖို့ပြက်ကွက်မှုကိုတရားစွဲရင်၃နှစ်ကျော်ကြာနိုင်ပြီးအစဉ်ပေါင်း55ဆင့်ကျော်လွှားရပါလိမ့်မယ်။ကုန်ကျစရိတ်ကရစရာရှိတဲ့ငွေရဲ့90ရာခိုင်နှုန်းဖြစ်နေလို့ငွေကုန်လူပန်းဖြစ်နေပါတယ်။တရားမစွဲဘဲရတဲ့လောက်တောင်းယူတာကမှတရားလိုအတွက်တွက်ချေကြိုက်တယ်လို့ဖြစ်နေပါတယ်။စီးပွားရေးလုပ်ရမှာကြုံတွေ့ရတဲ့အကြီးဆုံးပြဿနာတွေကို World Economics Forum ကစာရင်းလုပ်တဲ့အခါမှာငွေချေးနိုင်မှု policy ပြောင်းလဲမှုအခရီးလိုက်စားမှုနဲ့ကျွမ်းကျင်လုပ်သားရှားဖို့မှုစတာတွေကိုအဓိကပြဿနာအဖြစ်ပေါ်ပြပါတယ်။မြန်မာပုဂ္ဂလိကလုပ်ငန်းနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုကြည့်ရတာတခုမှအားရစရာမရှိပါဘူး။ဒီလိုအခက်အခဲတွေရှိပေမဲ့တရုတ်လုပ်ငန်းရှင်တွေကတော့သူနည်းသူဟာနဲ့အလုပ်ဖြစ်နေပုံရပါတယ်။ CEO စု Crony နဲ့တရုတ်လုပ်ငန်းရှင်တွေသာစီးပွားရေးအဆင်ပြေကြပြီးသမန်ပုဂ္ဂလိကလုပ်ငန်းတွေဟာရှင်သန်ကြီးထွားဖို့ခက်ခဲနေပုံရပါတယ်ခင်ဗျာ
။ဥက္ကဋ္ဌအစည်းအဝေးတင်ဆက်တဲ့အပတ်စဉ်မျက်မှောက်ရေးရာ30ချက်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်။ခုတစ်ခါတော့ American Indian အသုံးနှုန်းအပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစည်းအဝေးကိုတင်ဆက်ပေးမှာပါ။ဒေါ်လာလာတန်းကအစည်းအဝေးတင်ဆက်ထားပါတယ်ခင်ဗျာ။
ဒီတွင်ပါ English American Style Ganda မှာ Devil ဆိုရဲမကောင်းဆိုးပါလို့ဒီပေရတဲ့ဝဟာယကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း Play Devil's Advocate
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက B L A Y Play ကတမန်အဖြစ်ကစားတယ်လို့ဒီပေရပြီးမြင့်ခန်းတစ်ခုခုကနေဝင်ပါတာသရုပ်ဆောင်တာကိုဆိုလိုတာဖြစ်ပါတယ် Devil apostrophe S Devils ကမကောင်းဆိုးပါရဲ့လို့ဒီပေရပြီး ADVOCATE Advocate ကရှင်းလေးလိုက်ပေးတာအကျိုးဆောင်ပေးတာဖြစ်ပါတယ်။ဒါကြောင့်စကပိုက်ခွန်ရဲ့တရက်ဒီပေကတော့မကောင်းဆိုးအတွက်ရှင်းလေးလိုက်ပေးတာမကောင်းဆိုးအကျိုးကိုလိုက်ဆောင်ပေးတယ်လို့ဒီပေရပါတယ်။ Devils Advocate က Catholic ဘာသာကနေဆင်းသက်လာတယ်လို့ဆိုပါတယ်။Catholic ဘာသာမှာ Saint သူတော်စင်အဖြစ်ချီးမြှင့်ထိုက်သူကိုယဟမင်းကြီးကတရားဝင်မချီးမြှင့်မီအဲ့ဒီပုဂ္ဂိုလ်ရဲ့အာနယ်ချက်တွေကိုလေ့လာစစ်ဆေးရတဲ့ပုဂ္ဂိုလ်ကို Devil's Advocate ရဲ့လို့ရည်ညွှန်းခေါ်တာဖြစ်ပါတယ်။ EDM ဆိုတဲ့ The White David ကနေစဉ်ဘဝမှာတော့တခုခုနဲ့ပတ်သက်လို့ကိုကအမြင်တစ်ခုကိုသဘောတူလက်ခံထားပေမဲ့လို့လေတခြားတစ်ဖက်ကဖြစ်တဲ့ကန့်ကွက်ဝေဖန်သူတွေဘက်ကရောအမြင်ပဲလို့ရှိမလဲဆိုတာကိုတင်ပြဆွေးနွေးတာကိုရည်ညွှန်းတာဖြစ်ပါတယ်။ဆန့်ကျင်ဘက်အမြင်အများဝေဖန်ခံရတဲ့အမြင်နှာခေါင်းရှုပ်เสียကောင်းမဲ့အမြင်မျိုးစသဖြင့်ဘက်ကနေရှေ့နေလိုက်ပြောတာမျိုးဖြစ်ပါတယ်။လူတူးအနေနဲ့အဲ့ဒီဆန့်ကျင်ဘက်အမြင်ကိုကိုယ်တိုင်လက်မခံပေမဲ့အဲ့ဒီနေရာမှာကိုကဝင်ပြီးပြောချီတာဝင်ပါချီတာဝင်ဆွေးနွေးချီတဲ့လူမျိုးကို idiom အသေးပေရ Devil's Advocate ရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။အဲ့ဒီလိုလုပ်တဲ့အတွက်ကြောင့် wine ပြောခံရ wine ဝေဖန်ခံရမယ်ဆိုတာကိုနားလေရက်နဲ့တည်တည်ကြီးလုပ်တာမျိုးကိုလည်းဆိုလိုနိုင်ပါတယ်။ကျမတို့မြန်မာမှာတခုခုနဲ့ပတ်သက်လို့အတိုက်ခံနေရာမှာဝင်ပြီးပြောစီပြက်စီရဲဆိုပြီးတော့မိကွန်းဝင်ထုတ်ပေးတာဝင်ဆွေးနွေးတင်ပြပေးတာမျိုးဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
Most people are saying Myanmar is not ready for foreign investment. Let me be the devil's advocate and say it is.
မြန်မာနိုင်ငံနဲ့နိုင်ငံခြားယဉ်ကျေးမြှုပ်နှံမှုတွေစဉ်သင့်မဖြစ်သေးဘူးလို့အများကပြောကြတယ်။ကျွန်တော်ကတော့အဲ့ဒီအများအမြင်ကိုအတိုက်ခံပြုပြီးဖြစ်တယ်လို့ပြောချင်တယ်ဗျာလို့ထေပေးရပါတယ်။ကြော်ဆိုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ။
Most people are saying Myanmar is not ready for foreign investment. Let me be the devil's advocate and say it is.
ကုဆလေတင်ပြပြီးမှာကတော့
Talk of the devil.
ဖြစ်ပါတယ်။စာလုံးပေါင်းက D A L K talk ကပြောတာ O F of ကရဲ့ T H E the D E V I L devil ကမကောင်းဆိုပါဆိုတော့စပိုက်ထူရဲ့တိုက်ရိုက်ဒီပဲကတော့မကောင်းဆိုပါအကြောင်းပြောတာပေါ့။ဒီအတော့မှာ TALK talk အစား SPEAK speak ကိုအစားထိုးသုံးပြီး speak of the devil လို့လည်းပြောလို့ရပါတယ်ဒီအတော့ဟာရှေ့အလယ်ပိုင်းခေတ်ကဆင်းသက်လာပြီးမကောင်းဆိုးဝါးအကြောင်းပြောရင်တကယ်ကိုနားကိုပေါက်ချလာလိမ့်မယ်ဆိုတဲ့အယူသီးမှုကနေဆင်းသက်လာတယ်လို့ဆိုပါတယ် idiom ဆိုတဲ့သွေးပိုက်အဓိပ္ပာယ်ကတော့လူတဦးအကြောင်းပြောနေရင်းနဲ့အဲ့ဒီလူကလည်းဘယ်ကမှမသိရုပ်ရည်ကိုရှေကိုပေါက်ချလာတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာပြောရင်းဆိုရင်းနဲ့ပေါက်ချလာပြီးအသက်တော်ရှေဦးမှာပဲဆိုပြီးပြောတဲ့ဒလိနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒီသုံးနဲ့ပတ်သက်လို့ George Gopi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I haven't seen Maon for ages. Talk of the devil. Here he comes.
ကျွန်တော်မောင်နဲ့မတွေ့ရတာကြာလာပြီ။ဟာပြောရင်းဆိုရင်းနဲ့ရုပ်ရည်သူပေါက်ချလာပြီလို့ဒီပဲရပါတယ်။George Gopi ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
I haven't seen Maon for ages. Talk of the devil. Here he comes.
ခုနောက်ဆုံးတင်ပြပြီးမှာကတော့
Between the devil and the deep blue sea.
ဖြစ်ပါတယ်စာလုံးပေါင်းက B E T W E E N between ကဂျာမာ T H E the D E V I L the devil ကမကောင်းဆိုးပါAND AND ကနေ THE THE DEEP THE DEEP ကနဲ့တာ BLUE BLUE ကအပြာရောင် SEA C ကပင်လဲဆိုတော့ THE DEEP BLUE C ကနဲ့တဲ့ပင်လဲပြားဖြစ်ပါတယ်။ဒါကြောင့်စကပိုက်ခွန်းရဲ့ဓာတ်ရိုက်ဒီပဲကတော့တစ်ဖက်ကတော့မကောင်းဆိုးပါ။ဖက်မှာတော့နဲ့တဲ့ပင်လဲပြားရှိနေတယ်လို့အဓိပ္ပာယ်ရပါတယ်။ဒီသုံးရဲ့ idiom ဒီပဲကတစ်ဖက်ကချီလဲမစားတာနောက်တစ်ဖက်ကြတော့လေမလွယ်ကြောပြနေတာကိုဆလိုတာဖြစ်ပါလေကျမတို့မြန်မာမှာတော့ဘေးချမ်းနှံချပိတ်မိနေတာမျိုးလို့ဆိုရမှာပါဘယ်ဘက်မှလည်းမလွယ်ပါလားဆိုတဲ့အခြေအနေပေါ့ဒီသုံးနှစ်ပတ်သက်လို့ George Gopi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Print media in this country is caught between the devil and the deep blue sea. The costs of printing are very high, but if you raise the price,The circulation will go down.
အဲ့ဒီနိုင်ငံမှာပုံနှိပ်စာနယ်ဇင်းအနေနဲ့ဘဲဘဲကြီးကြီးမစားတာလှဘူးဖြစ်နေတယ်။ပုံနှိပ်ထုတ်ဝေခတွေကလည်းတိတ်ကိုဈေးကြီးတယ်။ဒါပေမဲ့ဈေးနှုန်းကိုမြင့်လိုက်မယ်ဆိုရင်လည်းရောင်းရတဲ့ဆောင်ရည်ကျသွားမယ်လို့ထေပေရပါတယ်။ George Gopi ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Print media in this country is caught between the devil and the deep blue sea. The costs of printing are very high, butIf you raise the price, the circulation will go down.
ဒီတင်ပါ devil ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
play the devil's advocate, talk of the devil, between the devil and the deep blue sea.
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုချေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
တော်လာတဲ့အစီအစဉ်တင်ဆက်တဲ့အပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့ကျွန်တော်တို့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။